မင်္ဂလာပါရှင်။ VOA American တန်ကနေ2014ခုနှစ်ဧပြီလ18ရက်တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 1213ည၊လိုင်းဒိုမီတာ32 kHz 9325၊လိုင်းဒိုမီတာ39 kHz 0925တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုအရင်ဆုံးလေ့လာနိုင်ကြဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့
တချို့ကလည်း rice eating เนาะစားတဲ့ countries မှာပို့ဖြစ်တယ်လို့ပြောတယ်။နောက်တချို့ကတော့လည်းအသက်ငယ်တဲ့လူမှဖြစ်တယ်ပေါ့။နော် teenage တွေမှာဖြစ်တယ်။ဒါပေမဲ့အသက်စိတ်ကြီးသွားရင် immune system မကောင်းတော့တဲ့
အခါ။တဖွားမီးရဲ့ပါရဂူဒေါက်တာမြတည်တာပါ။မြန်မာနိုင်ငံမှာစပြက်ခိုင်တရေယောဂါဆိုင်ရာကင်ဆာဖြစ်နှုန်းများနေပြီးအသက်ဆုံးရှုံးတာတွေလည်းရှိနေတဲ့အကြောင်းဆွေးနွေးထားတာကိုကျန်းမာရေးခန္ဓာမှာနှာစင်ကြရပါမယ်ရှင်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုလိုအစီအစဉ်တွေကမှအရင်ဆုံး hot water ဆိုတဲ့ Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြည့်ကြရအောင်ပါ။ဒေါ်လာလတ်တန်းကစီစဉ်ပို့ချပေးပါမယ်ရှင်။
တော်ရရှိများရှင
် hot water
ယင်းဝေး
cold water
ယေးအစသဖြင့်အသုံးနှုံးတွေဟာရိုးရိုးရင်းနှီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုံးတွေအလုံးဟာအခြေအနေသိမ့်မလှကြတဲ့အသေးပေကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အသုံးနှုံးဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပေရပါတယ်စာလုံးပေါင်းက in အထဲမှာ the theHOT hot water water ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ်။လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညီညွတ်အသုံးပြုလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနှာစင်ကြည့်ကြရအောင
်။ Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တော့ဒုက္ခရောက်နေပြီဗျို့။သူနောက်အမျိုးသမီးတစ်ယောက်နဲ့တွေ့နေတာသူရည်စားကတည်သွားပြီလို့အတိအပရပါတယ် in the hot water ဟာဒုက္ခရောက်နေတယ်လို့အတိအပရတော့ဆန့်ကျင်ဘက်ဖြစ်တယ
် cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အတိအပများဆောင်းမလားလို့ယူဆကြရရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် to throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက throw throw ဖြစ်တာCOLD cold era water water ကရေဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြနေတဲ့မိကိုရေနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
်။ Everybody in the office thought my idea was great.But the boss threw cold water on it.
ယုံမာလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အထိပ္ပာယ်ရပါတယ်။ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water.
လို့ပြောနိုင်ပါတယ်။အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American style idiom တို့အင်္ဂလိပ်သင်ခန်းစာတွေကိုတော့ဒလလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။အခုကျမ်းမာရေးခန္ဓာကိုနားဆင်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစပြက်သီးခိုင်တရေယောဂါဆိုင်ရာကင်ဆာဖြစ်နှုန်းများနေပြီးအသက်ဆုံးရှုံးတာတွေလည်းရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဒီစပြက်သီးတရေသားဆိုင်ရာကင်ဆာကိုကာကွယ်နိုင်မှာသလား၊ကုသနိုင်မှုဘယ်လိုရှိပါလဲ။ဒီအကြောင်းစေတက္ကသိုလ်တင့်တဲ့ဗဟိုအမျိုးသမီးဆေးရုံတာဖွားမီးရဲ့ပညာဌာနပမောက္ခဌာနမှဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามอคดอกเตอร์ญาติดาครับเราတို့မြန်မာနိုင်ငံမှာဒီတဲ့အိမ်ထဲမှာဖြစ်တဲ့စပြက်သီးတည်နဲ့ပတ်သက်တဲ့ကင်ဆာဖြစ်နှုန်းဘယ်လောက်ရှိနေလဲဆရာမကြီးအ
ဲဒီယောဂါနဲ့ပတ်သက်လို့อ่ะနောက်တိုင်းနိုင်ငံတွေမှာဖြစ်ပေါ်နှုန်းနေပြီးတော့ရှားပါတယ်ဆိုပြီးねအာရှနိုင်ငံတွေပေါ့ဆန်စားတဲ့ rice eating countries တွေမှာဖြစ်များပါတယ်ကျွန်တော်တို့တိုင်းပြည်မှာတကယ် incident တစ်ပြည့်အကြာပြောဖို့ခက်ခဲပါတယ် data အခက်ခဲကြောင့်ဒီဒါပေမဲ့ဒီအာရှ countries တွေမှာနောက်တသိန်းမှာအထောင်ကျော်လောက်ဖြစ်သွားတယ်ဆိုတဲ့ပုံစံရှိပါတယ်။အဲဒီလိုတိုင်းပြည်မှာလည်းအဲ့ ဆောင်ရှင်ရှိပါတယ်ပမာတီအတွက်ဖြစ်နေရတဲ့ဒုက္ခတွေမှာပါပါတယ်ဟုတ်အသေးအပြောက်လေးရှိပါ
ဟုတ်ကဲ့ဆရာမဘာကြောင့်မလို့မြန်မာပြည်မှာအဖြစ်များလဲ
COD တွေမျိုးစုံရှိပါတယ်တချို့ကလည်း rice eating နော်စားတဲ့ countries မှာပိုဖြစ်တယ်လို့ပြောတယ်နောက်တချို့ကတော့လည်းအသက်ငယ်တဲ့လူမှာဖြစ်တယ်ပေါ့နော် teenage တွေမှာဖြစ်တယ်ဒါပေမဲ့အသက်စိတ်ကြီးသွားရင် immune system မကောင်းတော့တဲ့အခါမှာလည်းဖြစ်တယ်လို့ပြောပါတယ်နောက်တဦးကိုယ်ပဲပေါ့ဖြစ်တတ်တယ်လို့ second marriage ရယ် first pregnancy မှာလည်းဖြစ်တတ်တယ်ပေါ့နောက်ကတွေးအုပ်စုအမေရဲ့တွေးအုပ်စု A ဆိုရင်အဖြစ်ပုံများပြီးတော့ကိုယ်ရရဖြစ်နေတယ်လို့လည်းပြောပါတယ်
အဲ့တော့ဒါရီကတော့ hypothesis ပေါ့လေကျွန်တော်တို့ပုံမှန်ပြီးမှာတော့အဖြစ်များလာအမှန်ပါပဲ။ဟုတ်ကဲ့ဆရာမဒီ hypothesis ပဲဖြစ်တဲ့အတွက်ကာကွယ်လို့တော့မရသေးဘူးပေါ့ဆရာမနော်။
ဟုတ်ကဲ့အဲ့ဒါကြောင့်ကာကွယ်လို့မရဘူး။ဒါပေမဲ့ကင်ဆာမဟုတ်တဲ့ H mode ကနေပြီးတော့ကင်ဆာအဖြစ်ကိုကုပြောင်းတဲ့အဆင့်ကိုကျူတင်ကာကွယ်လို့ရတဲ့ယောဂ
။ဟုတ်ကဲ့ဒီယောဂနဲ့ပတ်သက်ပြီးတော့အသိအသင်ဆုံးအချက်တွေဆိုလို့ရှိရင
်ဒီကင်ဆာယောဂကဖြစ်ရင်ပြင်နိုင်တယ်တော်တော်လေးစီစီခြားခြားကုသမှုခံယူလို့ရှိရင်ကုသလို့ပြောက်တဲ့ကင်ဆာဖြစ်ပါတယ်။ကတလို့ပြောက်တဲ့ကင်ဆာဆိုတာရှားပါတယ်။နောက်သူစားဖြစ်တာကလည်းလူအများကြီးရဲ့သဖြစ်ပြီးတည်းပေါ့။သဖြစ်ပြီးတည်းဖြစ်ရတယ်စားဖြစ်တာပါ။သဖြစ်ပြီးတည်းဆိုတာကလည်းပါလဲဆိုလို့ရှိရင်တိမ်ထဲမှာအားလောင်းကြီးဖြစ်ပြီးတော့ဒေသားရဲ့အချင်းရဲ့ဖြစ်ရမယ်အစားအဲ့အချင်းချင်းနဲ့အသားစားကနေပြီးတော့သဖြစ်ပြီးဖြစ်သွားပါတယ်။တချို့မှာတော့ခလေးပါတွဲဖြစ်တယ်ခလေးလည်းဖြစ်တယ်အချင်းတက်မှာသဖြစ်ပြီးဖြစ်တယ်။ partial mole လို့ကျွန်တော်တို့ခေါ်ပါတယ်။တချို့ကတော့ခလေးမပါဘူးသဖြစ်ပြီးဒီအချင်းတွေဖြစ်တယ်complete mode လို့ခေါ်ပါတယ်သဖြစ်ပြီးတည်းဖြစ်တယ်ပေါ့အဲဒီယောဂါတကယ်တမ်းသင်္ခါမဟုတ်သေးဘူးသတိတမျိုးပဲသို့တော်လည်းသတိသားမပါတော့သဖြစ်ပြီးများတာရှိတော့သတိကိုသတိတည်းလို့ခေါ်တာပါ
ဟုတ်ကဲ့ဆရာမစောစောသိဖို့အတွက်လက္ခဏာတွေ
တော့ယောဂါလက္ခဏာအနေနဲ့ကိုယ်ဝင်ရှိတယ်လို့ပဲပေါ့ဓာတ်ဒီချိန်ကိုကိုယ်ဝင်ရှိတယ်သင်္ခါကြည့်လိုက်တယ်ကိုယ်ဝင်ရှိတဲ့လက္ခဏာနှစ်ကြောင်းပေါ်ပြီးပြီးတော့သမာကိုယ်ဝင်တက်ကိုပို့ပြီးတော့စူးစူးဝါးဝါပြုတ်ခြင်းအမျိုးမျိုးဖြစ်တတ်ပါတယ်အဲတစ်ချိန်ကျရင်မသိစားဆင်းလာတယ်ဒီနေ့သူစကြည့်ကြည့်ထွက်လာတယ်။အဲ့တော့အဲ့ဒီအချိန်ကျတော့ကြည့်ကြတယ်ပေါ့နော်။နောက်သူက view ကလေးဖြစ်တာတဲ့ဆိုင်တွေးထွက်အရန်များတက်ပါတယ်။ဒါနဲ့တစ်ခါတလေကြာရင်အဲ့ဒီအဆင့်မရောက်ခင်အရန်ပြုတ်လို့အန်လို့ဆိုဆရာဝန်ကိုလာပြရင်းဆရာဝန်ကကြည့်လိုက်တဲ့အခါမှာသူ့ရဲ့တိတ်အိမ်အရွယ်စားတည်ရှိတဲ့အရွယ်စားထဲပုံကြီးနေပါတယ်။ဒါစကြည့်ကြည့်ရချက်ချင်းလေးချင်းညချင်းပွားတဲ့တကြောင်။အဲ့ဒါအပြင်သူနဲ့တွဲရဲ့အားဝိမ်မှာလုံးနဲ့ပေါ်တတ်ပါတယ်။အဲ့ခါမျိုးမှာဒီနာသူမသိခင်ကလေးကဆရာဝန်ကချူတင်ပြကြလေရှိပါတယ်။ကျမတို့ရဲ့အခုထုံးကအញ្ញံဆုံးဒီပြည့်ပြည့်ဒီကိုဖယ်ရှားတင်လိုက်ရတာပါပဲ။ဒါနဲ့အဲ့ဒီဖယ်ရှားတဲ့ချိန်မှာတော့တွေးထွက်များတက်ပါလေ။အဲ့တော့ပြည့်ပြည့်တွေကိုဖယ်ရှားဖြစ်ပြီးတာနဲ့ကုသမှုပြီးသွားပြီလို့သူများစုကထင်ကြတယ်။ဒါပေမဲ့မဟုတ်ပါဘူး။အဲ့ဒီအဆင့်ကနေပြီးတော့ပြည့်ပြည့်ကိုပြန်ပွားလာတတ်တယ်။ဒါမှမဟုတ်ကင်ဆာဖြစ်ကိုပြောင်းသွားတတ်ပါလေ။တချို့ကတော့ပြည့်ပြည့်ပုံစံနဲ့ပဲတိမ်နိုင်ရန်ကိုထိုးဖောက်တဲ့မျိုးစားပေါ့နော်။ invasive mole လို့ခေါ်တယ်။တချို့ကတော့တကယ်ကင်ဆာဖြစ်စ်လို့ပဲအနှံ့အပြားပြန့်နှံ့နိုင်တဲ့ကိုရီယိုကာစီနိုမဆိုတဲ့ကင်ဆာလည်းဖြစ်တတ်ပါတယ်။ဆိုတော့အဲ့ဒီကင်ဆာဖြစ်ကိုကြောင်းတာကတော့ဇီဝိတ္တိဖြစ်တဲ့လူရဲ့ 10% လောက်ကတော့ကင်ဆာဖြစ်ကိုကြောင်းတတ်ပါတယ်။
ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဒီယောဂါကနေကင်ဆာကိုပြောင်းနိုင်မပြောင်းနိုင်ရောဘယ်လိုသိနိုင်မလဲ
။ဇီဝိတ္တိခုတ္တမှုပြီးဆုံးသွားတာနဲ့အမှန်ကြီးနာကိုခေါ်တွေ့ရပါတယ်။ဘာနဲ့ဖြစ်စီလဲဆိုတော့ဖြီးထဲမှာကိုယ်ရဲ့လက္ခဏာပေါ့ဖြူဖြူတိုင်းနေရပါတယ်။ပထမပိုင်းတစ်ပတ်တစ်ခါအနည်းငယ်တိုင်းနေတယ်လေးပတ်၆ပတ်၆ပတ်မှာလုံးဝပြောက်သွားပါမယ်ဒီကျဲမှာပြောက်သွားမဲ့အစားဆက်ရှိနေပြီဆိုရင်တော့ဒီပြည်တည်းကနေပြီးတော့ဖြစ်ပြကင်ဆာဖြစ်ပြီလားเนาะဒါမှမဟုတ်အင်ဒီစင်မိုးဖြစ်ပြီလားဒီပြည်တည်းကပြန်ဖြစ်ပြီလားဒါပြန်စဉ်းစားရပါအဲ့ဒါကျတော့ယောဂါကိုရှာဖွေတဲ့ဆင်မှာကင်ဆာအတွက်ကိုတခြားကင်ဆာနဲ့မတူတာအသားကယူရမလို့ပါဘူးအဲ့ဒီဖြီးထဲမှာကိုယ်ဝင်ဖြစ်တဲ့လက္ခဏာနောက်အဲ့ဒီဖြီးထဲကတက်ကိုဖြီးထဲမှာလည်းရှာလို့ရပါတယ်ဒီတာ HCG ဆိုအဲ့ဒီဒီတာ HCG level ကအင်းချစ်ပြီး၆ပတ်အကြာမှာပြောင်းမယ်အစားများနေပြီဆိုရင် persistent thrombophlebitic disease ကိုခေါ်လိုက်ပါတယ်။အဲဒီအဆင့်မှာကင်ဆာဆေးတွေနဲ့ကုသလိုက်လို့ရှိရင်လုံးဝပျောက်ကျဉ်းသွားနိုင်ပါတယ်။လုံးဝပျောက်ကျဉ်းသွားပြီးရဲ့နောက်ပိုင်းတစ်နှစ်သို့မဟုတ်နှစ်နှစ် follow up လိုက်ပြီးတော့အခါမှာခလေးတော်ပြန်ပြီးသေးရတဲ့အဆင့်ဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာမတကယ်လို့နောက်ဆက်ပြီးတော့ပေါ့နော်ဆရာဝန်နဲ့မပြမိခဲ့လို့ရှိရင်ဒီဆိုးကျိုးတွေအန်ဒီရီတွေရော
အဲ့လိုဒါပုံမှန် follow up မလိုက်ခဲ့ဘူးဆိုလို့ရှိရင်ပြန်ဖြစ်တာကိုမသိလိုက်လို့ရှိရင်အဲ့ကင်ဆာတွေညံ့ညံ့ပြန့်နှံ့ပြီးတော့အဆုတ်တွေလည်းရောက်နိုင်တယ်။ဥနောက်သေးလေးရောက်နိုင်တယ်။အရိုးလေးရောက်အသေးလေးရောက်အနက်ကြောက်ရောက်နိုင်ပါတယ်။နောက်ပြီးတော့ဖြီးရနဲ့တွေးထွက်တဲ့အမျိုးသားပါ။အဲ့ဒါကြောင့်မလို့အသက်ပြေးနိုင်ပါတယ်။ဥမာဥနောက်ထက်မှတွေးယူလိုက်ပြီးဆိုလို့ရှိရင်ဖြစ်ချင်းပြေးသွားနိုင်ပါတယ်။ရောင်းမှုကျမအမျိုးသမီးတို့ကြီးပြောချင်တာကတော့ဒီပြည်ပြည်တည်းဖြစ်လို့ရှိရင်မပေါ့ပါနဲ့။တိမ်ချစ်ပြီးသွားပြီဆိုတာနဲ့ပြီးသွားတာမဟုတ်ပါဘူး။ဆရာဝန်ဆရာမတွေရဲ့ညွှန်ကြားချက်အတိုင်းမှန်မှန်ပြပါ။၆ပတ်မှာကောင်းသွားပြီဆိုရင်တော့ဘုရားဝင်ဆရာမအနောက်ပိုင်း တစ်လချာနှစ်လချာဆက်ပြီးဖြစ်ပါလေအနှစ်ပြည့်တဲ့အခါမှာဟောလို့မလို့ဘူးဒါသမီးပြန်ယူပါဆိုပြီးယူခိုင်းလို့ရပါတယ်နော်အဲ့ကာလအတွင်းမှာတော့ဒါသမီးမယူရပါဘူးအောက်ကြည့်ကာလအတွင်းမှာဒါသမီးမယူရပါဘူးအဲ့ဒါဒါသမီးယူရဘူးဆိုတော့ဒေတာနည်းကြီးသုံးတဲ့အခါမှာလေအုပ်ငင်းနည်းကြီးသုံးလို့မရပါဘူးဒီယောဂါဒီဒုက္ခဆင်းတဲ့တကြောင်လို့ဥပမာ IUCD ဆိုတဲ့ပစ္စည်းထည့်သုံးပစ္စည်းရင်ပစ္စည်းတော့ဆင်းတာလားပြီးတော့ဆင်းတာလားမသိတော့မသုံးတင်ပါဘူးနော်ဟော်မုန်းပါတဲ့ဓာတ်ကြီးတွေလည်းသုံးဖို့မတင်တော့ပါဘူးဒါပေမဲ့လို့လေတကယ်လို့ဗီတာ ATG လို့ခေါ်တဲ့ကိုယ်ဝန်ဓာတ်ကိုဆန့်လိုက်တဲ့အခါမှာလုံးဝမရှိတော့ဘူးဆိုတဲ့နောက်ပိုင်းမှာတော့အခုနောက်ပိုင်းပေါ်တဲ့ low dose စိတ်ကလေးတွေတော့တောက်ကြည့်ရပါတယ်ဒါလည်းဆရာဝန်ရဲ့ညွှန်ကြားမှုနဲ့သာအောက်တင်ပါတယ်အကောင်းဆုံးနည်းနဲ့ဗီတာကရှိရတော့တစ်ဆသုံးလို့ပါအဲ့ဒီတစ်ဆသုံးကတော့သူ့ယောဂါကိုပဋိခိုက်စီအဲ့တော့တနစ်ကျော်သွားလို့ကိုယ်ဝန်စာယူတော့မယ်ဆိုလို့ရှိရင်လေ CCG ကိုဆက်ရပါမယ်နော်နောက်သူကိုယ်ယူသွားပြီးနောက်ပိုင်းဘူးကြီးရင်လည်းမီးလင်းလွန်သွားပြီးရင်ဗီတာ ATG ဆိုတဲ့ဓာတ်ကိုပြန်ဆစ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာလည်းပြန်ဖြစ်နိုင်တယ်လို့ပါ
။ဟုတ်ကဲ့ဆရာမကျေးဇူးများကျေးဇူးပါဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုနားဆင်ကြရတာပါ။ဒီစီစဉ်ကိုကြာသာပရိနေညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်။နေဆက်ဒေတာကတိုင်းရင်းသားတွေစုပေါင်းတင်ဆက်ထုတ်လွှင့်ပေးထားတာဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့နှစ်ဖက်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရင်းနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက်RCSS SSA ကောင်းစာဒုတိယဘိုးချုပ်ကြီးရွှေစစ်ကနေ UWSA ကိုငင်းချန်ရေးကန်လန်းခဲ့ပါတယ်။ကချင်လူမျိုးရေးတက်မတော် KAI ကိုတက်ရင်29ဒေတာကိုအစိုးရစစ်တပ်ကနေထိုးစစ်ဆင်နေတယ်ဆိုတာနဲ့မြန်မာစစ်တပ်နဲ့ KAI တို့ကြားမှာဖြစ်ပွဲနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဝပီသွေးစီညညွေတက်မတော် UWSA နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲများရပ်တန့်ရေးနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက် UWSA ထံ RCSS SSA ကောင်ဆောင်ဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကနေငြိမ်းချမ်းရေးကန့်လန့်လိုက်ပါတယ်2014 April လနေ့ရက်နေ့ကနေ6ရက်နေ့အထိတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးနောက်ပိုင်းမှာကန့်လန့်ခဲ့တာပါဝတပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ပြန်ဖက်မဟုတ်သလိုငင်းချင်းရပြက်သွားခဲ့တောင်မှအတူလက်တွဲတိုက်ပွဲဝင်သွားရမယ်လို့ RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတာကလည်းတပ်ဖွဲ့အတွင်းစီးပွားရေးလှုပ်ဆောင်ရမှာနှစ်ဖက်အကြညီနိုင်မှုမရှိတဲ့အတွက်အောက်ခြေတပ်များအချင်းချင်းနားလည်မှုလွှဲမှားလို့ဖြစ်ရတဲ့ဆိုပြီးဝပီသွေးစီညညွေးတပ်မတော်ခွန်ခွန်နှင့်တပ်မဟာမှုရန်ကော်ကျုံးကပြောပါတယ် UWSA နဲ့ RCSS SSA ဟာရှမ်းပြည်နယ်ထဲမှာအင်အားအကြီးဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးတပ်ဖွဲ့နှစ်ခုလုံးဟာမြမအစိုးရနဲ့ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ထိုးထားတဲ့တပ်ဖွဲ့များဖြစ်ကြပါတယ်
ကချင်ပြည်နယ်ပမောခရိုင်မန်စီမြို့နယ်ကချင်လူလာရေးတပ်မတော် KIA တပ်ရင်း29ဒေတာအတွင်းအစိုးရဘက်ကနေစီရင်အားထိုးစစ်ဆင်ဝင်ရောက်လာလို့ KIA တပ်နှစ်ခုထပ်မံနောက်ဆုတ်ပေးလိုက်ရသလိုဥလံပါတိုက်နယ်ဗမ်ခွန်ယမ်ကျေးရွာက KIO ဌာနချုပ်ရုံးကိုအစိုးရဘက်ကတိုက်ခိုက်တိမ်းပိုက်လိုက်ပါတယ်ပြီးခဲ့တဲ့ EBL စနေနေ့မှာအစိုးရတပ်ဘက်ကတပ်မ88ဦးစီးတဲ့စစ်ကြောင်း3ကြောင်းဟာ KIA တပ်ရင်း29မြေအတွင်းဝင်ရောက်လှုပ်ရှားလာပြီးလက်နက်ကြီးတွေနဲ့ပြင်းထန်စွာတိုက်ခိုက်ခဲ့တာကြောင့်နားလွန်ပွန်နဲ့ကြားကောင်းတောင်စခန်းနှစ်ခုနောက်ဆုတ်လိုက်ရတယ်လို့လည်း KIA ဘက်ကပြောပါတယ်အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIA ဘက်က၄ဦးထိခိုက်ဒဏ်ရာရရှိပြီးကြဆုံးမှုမရှိဘူးလို့တိုက်နယ်အုပ်ချုပ်ရေးမှူးလက်ရှိလက်ဆိုင်ကပြောပါတယ်အခုတိမ့်ပိုက်ထားတဲ့တပ်တွေဟာတရုတ်နယ်စကားဆက်ဆံရင်းနေရာတစ်ခုလည်းဖြစ်တာကြောင့်အစိုးရဘက်ကတိမ့်ပိုက်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်သူတွေကဆိုပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ NGO ရုံများတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအဖမ်းဆီးခံခဲ့ရသူ12ဦးထဲကရခိုင်အမျိုးသားပါတီရဲ့အယံဗဟိုအလုပ်အမှုဆောင်ကော်မတီဝင်ဥမောင်သိန်းဟာစေယုံကြီးမှာဧပြီလ17ရက်နေ့ညမှာကွယ်လွန်သွားပြီဖြစ်ပါတယ်။ဥမောင်သိန်းသေဆုံးမှုမှာသွေးတိုးအခံရောဂါကြောင့်အုံနောက်သွေးကြောပေါက်ပြီးသေဆုံးတာဖြစ်တယ်လို့သက်ဆိုင်ရာတွေကနေမိသားစုကိုလာရောက်ရှင်းပြပေးမယ်။နိုင်ငံရေးအကျဉ်းသားဟောင်းတူဦးဖြစ်တဲ့ကိုနိုင်စိုးကတော့သူ့ရဲ့ဖခင်သေဆုံးမှုဟာထောင်အာဏာပိုင်တွေရဲ့နှိပ်စက်မှုကြောင့်သေဆုံးနိုင်တာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကရဲတပ်ဖွဲ့ကနေစစ်ဆေးမေးမြန်းစဉ်အတွင်းဥမောင်သိန်းတတိမိသွားတဲ့အတွက်ထောင်ဆေးရုံကိုတင်လိုက်ရတာပါ။စစ်တွေမြို့မှာ NGO ရုံးတွေကိုတိုက်ခိုက်မှုနဲ့ပတ်သက်လို့တန်တရာရှိသူတွေကိုမတ်လကုန်မှာဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံနေရတဲ့သူတွေအနေနဲ့အခုချိန်ထိမိသားစုတွေနဲ့တွေ့ခွင့်မပေးသေးဘူးလို့လည်းမိသားစုဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်အတွင်းမှာချင်းတိုင်းသားများနေထိုင်တဲ့မြေပုံမြင်းပြအန်တောင်ကုတ်စတဲ့မြို့နယ်လေးခုမှာချင်းမျိုးတပ်ဒီမိုကရက်တစ်ပါတီကနေမြို့နယ်အဆင့်ပါတီကော်မတီလေးခုကိုဖွဲ့စည်းလိုက်ပြီးတက်ဆိုင်ရာရုံးတွေကိုလည်းတပါတယ်ဖွင့်လှစ်ခဲ့ပါတယ်။ချင်းတိုင်းတားရရဝင့်ကြီးနဲ့ရခိုင်ပြည်နယ်ဗီတူလူတော်ကိုစလေ9နေရာရရှိရဲ့အတွက်ပြင်ဆင်ထားတယ်လို့ပါတီထွေထွေတွင်ရင်မှုစလိုင်းဂျဲအိုပက်ထောင်းကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ဝမ်ကံမြတနာမြေဖျားငါးစုရက်ွက်နဲ့နေမြေတက်ရက်ွက်မှာမီးလောင်ကျွမ်းခဲ့တဲ့အိမ်ခြေ43အိမ်အတွက်မိဘကယ်ဆယ်ရေးထောက်ပံ့ငွေ7,100ကျော်ရရှိထားပြီးလို့အကူအညီပေးရအဖွဲ့ကောင်းဆောင်တွေကပြောပါတယ်။မိဘတင့်သူတွေအတွက်ပြည်နယ်ခရိုင်အစိုးရဖွဲ့စည်းတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်ဒေသခံအလူရှင်များရဲ့ထောက်ပံ့တဲ့ငွေနဲ့အိမ်ထောင်စုတစုအတွက်2,300,900ကျပ်စံတအိမ်နဲ့စီ3ပိတ်ဒါပံ့ပိုးပေးထားတယ်လို့လဲဆိုပါတယ်လောလောဆယ်မှာတော့မိဘတဲ့သူတွေအနေနဲ့အလင်းတင့်ရအိမ်နဲ့ဘုန်းကြီးကျောင်းတွေမှာနေထိုင်နေကြရပါတယ်ဧပြီလ9ရက်နေ့ကစတင်လောင်းကျွမ်းခဲ့တဲ့မိကျောင်းစုစုပေါင်း42အိမ်နဲ့လူဦးရေ146ဦးအုံးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မိုင်းရှူးမြို့မိသက်ဦးစီးဌာနကထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်မတော်တို့ကြားဧပြီလဇန်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်နဲ့ကချင်ပြည်နယ်မန်စီမြို့နယ်ကြားကဆက်ဆက်ဒေသကဒေသခံထောင်ကျော်ဟာစစ်ဘေးလွတ်မြောက်ရာကိုထွက်ပြေးခိုလုံနေပါတယ်ဒီဒုက္ခသည်တွေရဲ့နေထိုင်ရေးအခြေအနေတွေဘယ်လိုရှိနေပါသလဲနေရည်ရင်းကိုပြန်ဖို့ကရောအလားအလာဘယ်လိုရှိနေသလဲဆိုတာကိုစိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်နယ်စပ်မှာရှိတဲ့ကချင်လူလတ်ရဲတပ်မတော်တပ်မဟာ3နယ်မြေကိုအစိုးရတပ်တပ်မ88ဦးစီးတဲ့အင်အားထောင်ကျော်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲကြောင့်နမ်ခမ်းမြို့နယ်နဲ့တရုတ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့စစ်ပြေးရှောင်ဒေသခံလူထုရဲ့အခြေအနေတွေကိုနမ်ခမ်းမြို့နယ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီထွေထွေတွင်ရင်မှုဆိုင်ထွန်းလှကခုလိုပြောပါတယ်
ဒီအစိုးရစစ်တပ်နဲ့ TRE စစ်တပ်ဝဲကြောင့်ပေါ့နော်အဲ့ဒီလွယ်ဟူစုတဝိုက်ကကြီးရွာကြီးရဲ့ပြီးတော့နှမခမ်းမြို့နယ်တွေကကြီးရွာတချို့ဒုက္ခတွေကြီးစစ်ပွဲကြောင့်ပေါ့အဲစစ်ကြီးဆောင်ကြတာပေါ့အဲ့ဒီပြုတ်ပြည့်ဘက်ကရောက်ရှိသွားတယ်ဒီနှမခမ်းမြို့တွေကိုလည်းရောက်ရှိလာပါတယ်
လက်ရှိမဟောင်းကြီးရွာကစခန်းမှာဒုက္ခတွေ80နှမခမ်းအထက်ကနေမှာဒုက္ခတွေ600တရုတ်နယ်ဆရှောင်းရောင်ပန်ရွာမှာ300တရုတ်ဘက်ကနောင်တောင်းတဲ့ကျောင်းခမ်းမှာဒုက္ခတွေ400ခန်းနဲ့စုစုပေါင်းဒုက္ခတွေ1400နီးပါးရောက်ရှိနေတယ်လို့စိုက်ထွန်းလှကပြောပါတယ်ထွက်ပြေးသိမ်းရှောင်လာတဲ့ဒုက္ခတွေတွေကိုတရုတ်ဆိုရကကူညီထောက်ပံ့တာမရှိသေးတယ်လို့ရှမ်းနိုင်ငံရေအဖွဲ့အစည်းတွေနဲ့ဒေသခံလူထုကနေကူညီပေးနေတယ်လို့စိုက်ထွန်းလှကပြောပါတယ်လက်ရှိအခြေအနေကတိုက်ပွဲငြိမ်သက်စပြုနေပြီဖြစ်ပေမဲ့လည်းနေရရင်ကိုပြန်ဖို့စိုးရိမ်မှုရှိနေတဲ့အနေအထားမှာရှိနေသေးတယ်လို့ရဲရွာကြီးကဲဆိုင်ကံကပြောပါတယ်
။ဒေသတွင်းစိုးရိမ်မှုအခြေအနေကြတော့ဟာကြီးဆန်ကတချို့ပေါက်သေးတဲ့ဟာရှိသေးတယ်။ရွာသားတွေကစစ်ချောင်းနဲ့ပါနေဟာမပေါက်သေးတော့စားတော့နည်းနည်းစိုးရိမ်ရတယ်အဲ့ဒါ
ကချင်လူလိုက်ရတမတော် KIA ဟာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးတွေ့ဆုံမှုတွေအကြိမ်ကြိမ်လှုပ်ဆောင်နေပေမဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးနိုင်ကြသေးသလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းဒေသတချို့တွေမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါသေးတယ်
ဆက်ပြီးတော့ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ကချင်လူလိုက်ရေးတပ်မတော် KIA တပ်မဟာ3နေမြေမှာအစိုးရတပ်တွေအင်အားနဲ့ပြန်လည်ဝင်ရောက်လှုပ်ရှားလာလို့တိုက်ပွဲတွေဖြစ်ပွားလာပြီးဒုက္ခသည်စခန်းနဲ့ကျေးရွာဒေသခံတွေ9000ထက်မနည်းလုံခြုံရအသီးသီးကိုထွက်ပြေးတိမ်းရှောင်နေရပါတယ်အတန်ကြာငြိမ်သက်နေတဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာမှုနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကို KIO ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌ စလံကဘာဒွဲဗီဇာကိုနူပန်ကနေဆက်သွဲမင်းမြန်တင်ဆက်ထားပါရဲ့ရှင်
တိုက်ပွဲတွေငြိမ်သက်နေတဲ့အချိန်မှာကန်အေတက်ရင်20ခွန်ဖက်မှာဘာကြောင့်စစ်ရေးအခြေအနေတင်းမာလာရတာပါလဲ
ဒီကြောင့်ဒီကတော့မှမောကူတန်မှန်ပြီးမှစစ်ကင်သာတောင်းကျုံနဲ့ရှေးဆက်ပြင်းနာသူတွေကအကောင်စင်းကောက်တဲ့လုံချုံရေးပေါင်းစင်းနေတယ်လာနေဒီကောင်စင်းကောက်တဲ့လုံငန်းအပြည့်စုံလို့ AP ကိုရနာစင်းသူတွေကအန်ဝင်းကစစ်ကြောင့်ဒီကဒီချန်ပင်မှာအရှေ့နောက်အလုံးချန်ပင်မှာသူတို့ကထွက်လာတော့အားလုံးတိုက်ပွဲဖြစ်ကြတာပဲ
အခုဖြစ်တဲ့တိုက်ပွဲတွေကြောင့်ကချင်ဒုက္ခတဲ့စခန်းကလူတွေဘလို့အခြေအနေနဲ့ရင်ဆိုင်နေရပါသလဲရှင်
တိုက်ပွဲဖြစ်လာတော့လေလက်နက်ကြီးကြီးစံတွေကဒီဖြစ်ပြီးပြန်ပြန်ချင်းမှကြာလာတော့ဒီလိုတော့ကမန်ကတည်းကအန်ဝိဒ်မရှင်နဲ့လမ်းမကြီးပေါ်ရစ်တဲ့ဒီဘက်ကိုသူကဘာသာရေးဆရာဒီပြင်ဥရှာဒီလေအမတ်ပန်းကိုဘူးလုံးရှုပ်ပြီးရနာဒီပြောင်းရမယ်ဆိုမှမန်ကြီးကိုခေါ်ရတယ်တဲ့
အခုထပ်တိုးလာတဲ့ဒုက္ခတွေရှမ်းတွေအတွက်ကိုရည်ရှိအတွက်စီစဉ်ပေးဖို့ရှိလားသူတို့ကဘယ်မှာခိုလုံဖို့ရှိလဲ
မာဝင်းရဲ့ပြုတ်ပြင်းတဲ့စကြဘုံဒီမှာရှမ်းရွာကြီးဆေးရွာကျော်လောက်အစ်ကြီးကိုဖြစ်ပြီးတော့ကြတယ်အခုဒီမှာဝင်းကြတဲ့အတားဆင်တော့အခုလောလောဆယ်တော့ဒီတက်တောင်းပတ်ဝင်းကျင်တော့အကျူလာတယ်လို့ပြောလို့ရတယ်ဒါမဲ့ရှမ်းတွေကသေရှင်ဒုက္ခတွေလို့သူတို့ကို IDD ကံဖွင့်ပြမနေဘူးတလို့တော့မရှိပါဘူးဒါကြောင့်သူကသေရှင်စစ်တဲ့ဒုက္ခတွေတော့မဖြစ်နိုင်ဘူးလေ
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဝပီသွေးစီညွေရေးတမတော် UWSA နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲများရပ်တန့်ရေးနဲ့အနာဂတ်တိုင်းပြည်ငြိမ်းချမ်းရေးအတွက် RCSS SSA ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွှေစစ်ကနေ UWSA ကိုငြိမ်းချမ်းရေးကန့်လန့်ခဲ့ပါတယ်။ကချင်ပြည်နယ်ပမော်ခရိုင်ကချင်လွတ်လပ်ရေးတမတော် KIA တပ်ရင်း29ဒေသအတွင်းအစိုးရဘက်ကနေစစ်အာဏာထိုးစစ်ဆင်ဝင်ရောက်လာလို့ KIA တပ်စခန်းတစ်ခုနောက်ဆုတ်ပေးလိုက်ရတယ်လို့ KIO အုပ်ချုပ်ရေးယုံကိုလည်းတိုက်ခိုက်သိမ့်ပိုက်လိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
တိုင်းရင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်ရှင် VOA American တန်ရဲ့တောက်ကြနေ့မနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်VOA American တန်ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကန်တာတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း20ကရဝမ်ဒါနိုင်ငံမှာအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေအပါအဝင်လူပေါင်း8သိန်းကျော်လောက်လူမျိုးတုံးတပ်ဖြတ်ခံခဲ့ရတဲ့အထိတ်မှအဖြစ်ဧပြီလ9ရက်နေ့ကကျင်းပခဲ့ရမှာကမ္ဘာအနှံ့ကပြည်သူတွေနဲ့အတူအမေရိကန်နိုင်ငံသားတွေလည်းပါဝင်ခဲ့ပါတယ်။ဒီလိုဝမ်းနဲ့ကြေကွဲပွဲအဖြစ်ပျက်ကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ဆကြာကာလရဝမ်ဒါနိုင်ငံမှာဖြစ်ပွားခဲ့တဲ့လူမျိုးတခြားနိုင်ငံတွေမှာထပ်မံပြီးတော့မကြုံတွေ့ရအောင်အမေရိကန်သမ္မတဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမစ်တာပါဝါတို့ကတန်လိမ့်ထံချမှတ်ထားကြောင်းပြောဆိုပါရယ်အသက်ဆုံးရှုံးသွားခဲ့ကြတဲ့သူတွေအတွက်အခုလိုခေါင်းဆောင်တွေကအမှတ်တရဂုဏ်ပြုတဲ့အတွက်ရဝမ်ဒါနိုင်ငံသားတွေကလည်းဂုဏ်ယူကြပါရယ်သူတို့ဟာမပြောပါလောက်တဲ့ကြီးလက်စီးပွားရေးနိုင်ငံလေးတစ်ခုကနေစိုက်ပျိုးရေးနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေကိုအခြေခံပြီးတော့ကမ္ဘာမှာစီးပွားရေးတိုးတက်မှုအလျင်မြန်ဆုံးတန်းပီတစ်ခုအဖြစ်ကြိုးပမ်းခဲ့ကြပါရယ်ရဝမ်ဒါနိုင်ငံဟာ1994ခုနှစ်ကစတင်ပြီးဆင်းရဲမွေးတည်မှုအခြေအနေကိုသုံးဆလျှော့ချနိုင်ခဲ့တယ်လို့နိုင်ငံရဲ့အသတင်းကုန်ထုတ်လုပ်မှုကို5ဆမြင့်တင်နိုင်ခဲ့တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ကျွန်တော်တို့ဟာဒဏ်ရာအနာဒရကြုံတွေ့ခဲ့ရတဲ့မိသားစုတွေပေါ်ဆက်လက်ပြီးတော့အားပေးနေသူတွေနောက်ပြီးသူတို့ရဲ့ဘဝတွေကိုပြန်လည်တည်ဆောက်နေကြသူတွေနဲ့အတူဆက်လက်ပြီးတော့ရပ်တည်နေမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။နောက်ပြီးအတိတ်ကဝေဒနာတွေကိုအရေးကြီးတဲ့တိုးတက်မှုတွေနဲ့အစားထိုးမယ်လို့စိတ်ပိုင်းဖြတ်ထားတဲ့ရဝမ်ဒါနိုင်ငံသားတွေစီဝါရေးတိုးတက်မှုကောင်းမွန်လာအောင်ကြိုးစားပြီးဆင်းရဲမွဲတေမှုတိုက်ဖြတ်ဖို့ကြိုးပမ်းကြသူတွေသူတို့ရဲ့ဒုက္ခမျိုးမကြုံရလေအောင်ကမ္ဘာအနှံ့မှာရှိတဲ့ညီညာရေးလုပ်ငန်းတွေမှာဝင်ရောက်ဆောင်ရွက်ပေးနေမှုတွေကိုအလေးပြုပါကြောင်းလည်းပြောဆိုပါတယ်အမေရိကန်နိုင်ငံက ရဝန္ဒာနိုင်ငံရဲ့ဝန်내ကြီးကွဲပေါ်ရာဖြစ်ရပ်ကိုအမှတ်တရအနေနဲ့ကျွန်တော်တို့ဟာကမ္ဘာအနှံ့ကလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားနိုင်ပေါ်ရှိတဲ့နိုင်ငံတွေရက်ဆက်ရုပ်မှပြီးလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောပါတယ်။၂၀၁၂ခုနှစ်ရက်ဆက်ကြမ်းကြုတ်မှုကာကွယ်တားဆီးရေးဘုတ်ဖွဲ့ကိုတီထောင်ပြီးခဲ့တဲ့နောက်ဒီရေးကိုဆောင်ရွက်ဖို့အတွက်အစိုးရအေဂျင်စီတွေတခြားအဖွဲ့အစည်းတွေနဲ့အတူအမေရိကန်အစိုးရကပူးတွဲဆောင်ရွက်ခဲ့ပါတယ်။ကျွန်တော်တို့ဟာလူခွင့်ရေးမြင့်တင်ရေးကိစ္စတင်းမာမှုတွေရောပါရေးနဲ့အကြမ်းဖက်မှုတွေကိုဟန်တားနိုင်မှုစတာတွေကိုလှုပ်ဆောင်နေပါတယ်။အရက်ဖက်အဖွဲ့အစည်းတွေရဲ့လွတ်လပ်စွာဖွဲ့စည်းခွင့်စီယုံခွင့်ထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်သက်နှောက်ယှက်ဟန်တားတဲ့ဥပဒေတွေပြဋ္ဌာန်းတဲ့အစိုးရတရားဟာရှုပ်ထွေးမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်လာစေအောင်ဖန်တီးသူသာဖြစ်ပါတယ်။နောက်ဆုံးအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ခံကြရမယ်။ကျူးလွန်တဲ့သူတွေကိုဥပဒေနဲ့အညီအပြစ်ပေးအရေးယူဖို့နိုင်ငံတကာမိသားစုနဲ့အတူတောင်းဆိုကြတဲ့ဖြစ်စဉ်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ပြီးတော့အားပေးထောက်ခံနေမှာဖြစ်ပါတယ်။1994ခုနှစ်ကတပ်ဖြတ်ခံခဲ့ရသူတွေကိုကျွန်ုပ်တို့ကအလေးပြုရင်းနောက်နောက်ဒီလိုမျိုးထပ်မံမဖြစ်ပွားရအောင်ကြိုးပမ်းသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VOA အမေရိကန်တန်ကနေအခုဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာနဲ့သုတဆုံးလေအမေရိကန်တခွင်သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုမနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်မယ်ရှင
်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာတိုးလာနေတဲ့တင်းမာမှုတွေကိုရော့ကျသွားစေဖို့အတွက်လှုံ့ဆော်ရမယ့်အချက်တွေကို EU ဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံကထိပ်တန်းတန်တမာနေသဘောတူခဲ့ကြပါတယ်။အဲ့ဒီထဲမှာအရှေ့ယူကရိန်းကအဆောက်အုံတွေကိုသိမ်းယူထားတဲ့ရုရှားထောက်ခံသူစစ်သွေးကြွတွေကိုလက်နက်ချခိုင်းပြီးအဲ့ဒီအဆောက်အုံတွေကိုငကိုပိုင်ဆိုင်ထားတဲ့သူတွေလက်ထဲကိုပြန်လည်လွှဲပြောင်းပေးဖို့တွေပါဝင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဂျနီဗာမှာခြားသမားနေ့ကပြောကြားလိုက်ပါတယ်။အဓိကပြစ်မှုကျူးလွန်သူတွေကလွှဲရင်ကျန်တဲ့ဆန္ဒပြသူတွေထဲကလက်နက်ချပြီးအဆောက်အုံတွေကထွက်ခွာတဲ့သူတွေကိုလွန်ငင်းချမ်းသာခွင့်ပေးမှာဖြစ်တယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကိုရုရှားတပ်တွေဆီလွတ်ထားရတာမျိုးဖြစ်မလာဖို့မျှော်လင့်ထားကြောင်းဂျာဇာဗရီနီကရုရှားသမ္မတဗလာဒီမီယာပူတင်ကရုပ်သံဆွေးနွေးခန်းမှာပြောကြားလိုက်ပြီးဒီဒေသမတည်ငြိမ်ဖြစ်အောင်ယူကရိန်းအစိုးရကလှုံ့ဆော်နေတယ်လို့ပြစ်တင်လိုက်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံတောင်ဘက်ကမ်းရိုးတန်းမှာခီးသည်တင်တင်ပေါ်တိမ်မောက်ရာကနေပျောက်ဆုံးနေတဲ့လူ182ယောက်ကိုရှာဖွေတွေ့ရှိနိုင်ဖို့အတွက်တောင်ကိုရီးယားကယ်ဆယ်ရေးလှုပ်ရှားတွေဟာပြင်းထန်တဲ့ရေစီးကြောင်းတွေနဲ့နောက်နေတဲ့ရေတွေကိုအန်တုပြီးတော့အသေးအံရှာဖွေနေကြပါတယ်။တည်ဆုံးသူရေအတွက်ဟာဒီတမကတိုးလာနိုင်ပွဲရှိပေမဲ့အခုချိန်ထိအတည်ပြုနိုင်တဲ့စည်ရင်အရလူ20တည်ဆုံးခဲ့တယ်လို့တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံဟနွိုင်းမှာ2019ခုနှစ်အာရှအကစားပွဲစဉ်တွေကိုအင်ရှင်ဖြစ်လက်ခံကျင်းပပေးဖို့အစီအစဉ်ကိုငွေကြေးအခက်အခဲကြောင့်ပြန်ပြီးရုပ်သိမ်းလိုက်တယ်လို့ဗီယက်နမ်အစိုးရကပြောပါတယ်။ကြာသပတေးနေ့မှာအစိုးရရုံး website စာမျက်နှာမှာဗီယက်နမ်ဝန်ကြီးချုပ်ငူယင်တန်တောင်းကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။မြန်မာရိုးရာနှစ်သစ်ကူအချိန်ခါသမယမှာမြန်မာနိုင်ငံဆိုင်ရာဥရောပသံတမန်ကြီးကမြန်မာပြည်သူတွေအားလုံးကိုနှစ်သစ်ကူဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
။ဒီကနေ့တွင်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြေညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအဘူဇိတ်ဖြစ်ပါတယ်။ကျွန်မကတော့အခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.